ကျွန်တော်ဝင်းမြတ်ပါရင်းကျေးပင်လုံးညီလာခံကြီးကိုနှစ်နဲ့ချီမကျင်းပနိုင်ခဲ့ရကလည်းသဒုစအချင်းဖြစ်အခုရွေးကောက်ပွဲမတိုင်ခင်လေးမှာကျင်းပတည်တည်သွားခဲ့ပါပြီဒီလ19/20/21ရက်မှာကျင်းပခဲ့တဲ့ဒီညီလာခံရဲ့သဘောတူညီမှုရလဒ်တွေကဘလို့ထူးခြားအရေးပါမှုရှိခဲ့ပါလဲဒီပင်လုံးညီလာခံမတိုင်ခင်ကျိုတင်ညီနန်းရမှာအနီးကပ်ပါဝင်ခဲ့သူဦးလှမောင်ရွှေနဲ့ညီလာခံတက်ရောက်ခဲ့သူဦးစီယာသူတို့ကိုမေးမြန်းထားပါတယ်အခုတစ်ခေါက်21ရာစုပင်လုံညီလာခံရဲ့ထူးခြားချက်ကိုနှစ်ပေါင်းများစွာငင်းတဲ့လုပ်ငန်းစဉ်တဲ့အတွင်းကြကြတောက်လျှောက်ပါဝင်ခဲ့တဲ့လက်ရှိ UPDJC ပြည်တော်စုငင်းတဲ့ဆွေးနွေးမှုပူးတွဲကော်မတီတွင်မှုဦးလာမောင်ရွှေက
ဒီညီလာခံမှာချုပ်ဆိုမဲ့ဒီလက်တွေ့ဆန်ပြီးတော့ရှေ့ကိုဆက်သွားလို့ရမယ်ဒီသဘောတူညီချက်တွေကိုစာချုပ်ပုံစံကိုအချိန်ယူပြီးတော့ကျွန်တော်တို့ဆုံးဖြတ်ခဲ့တယ်ဒီလိုရလတ်ဖြစ်ဖို့လွယ်လွယ်ကူကူရတာတော့မဟုတ်ဘူးကျွန်တော်အနေနဲ့အားရကျင်တဲ့ဆုံးကိုပြောရမယ်ဆိုရင်ဒီဂျော်လာနောက်ဆုံးဘက်ကနေပြီးတော့ဇူလိုင်တလလုံးနဲ့ဩဂုတ်လ7ရက်နေ့ထိကျွန်တော်တို့နှစ်ဖက်အလုပ်ဖွဲ့တွေကရင်းနေနေနဲ့တော်တော်ကိုဆွေးရှိတယ်ဆွေးနွေးဆိုင်ခဲ့ကြတာ။ဒါမျိုးကိုတော့ကျွန်တော်တို့ဒီ၄နှစ်အတွင်းမှာအားရဆုံးနဲ့ကျင်တော့ရှိဆုံးဒီလိုရလရလာတဲ့အပြင်ယုံကြည်မှုတွေပို့ချတာတော့ကျွန်တော်အနေနဲ့တော့ဒီကိုမြတ်တာကျွန်တော်ရဲ့အတွေ့အကြုံကအားရရှင်းတဲ့
ဦးလာမောင်ရှိကပဲအခုလိုယုံကြည်မှုတည်ဆောက်နိုင်ခဲ့ရခြင်းကတော့အချိန်ပေါင်းများစွာပိုဆွေးနွေးနိုင်ခဲ့လို့ပါလို့ရှင်းပြပါတယ
်အခုကိုဗစ်ကာလဖြစ်ပြီနဲ့ဆိုင်းသားတွေဘက်ကလည်းတခါတည်းကိုကြောက်ချပြီးတော့ဒီမှာဆက်တိုက်ဆွေးနွေးဖို့သူတို့ပြင်လာတာရှိတယ်အစိုးရလွတ်တော်တက်မတော်ဘက်ကလည်းဆွေးနွေးဝဲအဖွဲ့ကိုဖွဲ့ပြီးတော့တော့ဆုံးဆွေးနွေးခဲ့တဲ့အတွက်ဆွေးနွေးတဲ့အချိန်ရလာတယ်တစ်ဖက်နဲ့တစ်ဖက်ကလည်းရင်းနှီးမှုတွေရှိလာတဲ့အတွက်သဘောတူညီချက်အလုံးမရရင်တော့မှပုံနေနေဆွေးနွေးပြီးတော့ရှေ့ကိုဆက်ဆောက်ဖို့အတွက်ယုံကြည်မှုတွေပိုရှိလာတယ်
အဲဒါအခုရခဲ့တဲ့သဘောတူညီချက်တွေရဲ့ထူးခြားမှုကိုမေးမြန်းရမှာအကျဉ်းလိုနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးနေရာသင်္ကေတတာခေါင်းစဉ်ကြီး၅ခုနဲ့မဟုတ်ပဲရှေ့ဆက်ခက်ခဲကိစ္စတွေကိုဆက်ဆွေးနွေးနိုင်ဖို့လမ်းပွင့်သွားစေတာကထူးခြားတယ်လို့ဆက်ပြောပါတယ
်ဒီအစိတ်ပိုင်း၃ပါးကစိတ်ပိုင်း၃ခုပြန်ပါပါတယ်ဗျစစ်ကတော့ NCA အကောင့်ထဲပေါ်တဲ့မူပေါင်းသဘောတူညီချက်ဖြစ်ပါတယ်ဒါရှေ့ကိုဘယ်လိုဆက်သွားမယ်ဆိုတဲ့အဥ္စာတွေကိုပြဌာန်းထားပါတယ်ဒုတိယအစိတ်ပိုင်းကတော့2020အလွန်မှာဆက်လက်ပြီးတော့ဆောင်ရွက်ရမယ်အစ်စ်နဲ့လုပ်ငန်းစဉ်တွေဖြစ်ပါတယ်ဒီရှိတာကတော့ဒီအစိတ်ပိုင်းပြည့်နေနှစ်နဲ့လမ်းပွင့်နေတည်းများရှိနေတည်းများအစိတ်ပိုင်းသုံးပြင်းမဲ့ဖက်ဒရယ်မူဝါဒတွေကိုဆက်လက်ပြီးတော့ရှင်းလင်းရှင်းပြနေမှာဖြစ်တဲ့အတွက်ဒီညီလာခံရဲ့အစိတ်ပိုင်းသုံးမှုမှာပြည့်နေနှစ်ကပို့ပြီးအရေးကြီးရဲ့လို့သုံးသပ်ပါတယ်
အဲ့တော့အရင်မူပေါင်းသဘောတူညီခဲ့ပေမဲ့လက်တွေ့နားလည်မှုမတူခဲ့တာတွေကိုအခုတေချာအောင်သဘောတူနိုင်ခဲ့တဲ့သဘောလားလို့မေးရမှာဦးလာမောင်ရှိကဆက်ပြီး
ကျွန်တော်တို့က NCA စာချုပ်ကို2015အောက်တိုဘာမှာချုပ်ခဲ့တယ်ဒီစာချုပ်မှာကျွန်တော်တို့ရဲ့နှစ်ဖက်ကားနဲ့ကျဲတချို့အချက်တွေမှာတော့အတူတာတွေရှိတယ်တချို့အချက်တွေမှာတော့ဒီစာချုပ်ကိုအကောင့်ထဲပေါ်ဖို့အသေးစိတ်မညှိနှိုင်းခဲ့တာတွေရှိတယ်အခုတော့ဘလို့ကောင့်ထဲပေါ်မလဲဆိုတဲ့ကိစ္စကိုလည်းသဘောတူတယ်ဆက်လက်ဆွေးနွေးဖို့ပြဋ္ဌာန်းတယ်အရေးကြီးတယ်ပေါ့လေအရင်ကလွန်ခဲ့တဲ့5နှစ်ကတော့မလုပ်နိုင်ခဲ့ဘူး
ဒီညီလာခံကိုနောက်ဆက်တက်ရောက်ခဲ့တဲ့ Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစရာသူကလည်းဒီတစ်ခေါက်ကိုဗစ်ကာလနဲ့ရွက်ောက်ပွဲမတိုင်ခင်ဖြစ်အောင်ကျင်းပခဲ့တဲ့ဒီညီလာခံရဲ့ထူးခြားချက်အပြင်အခုမရတော့လဲပဲအရင်ဆုံးကလည်းဆွေးနွေးဖို့ထက်ခဲ့တဲ့ဒီနယ်ဖွဲ့စည်းပုံကိုရှေ့မှာဆက်ဆွေးနွေးဖို့သဘောတူတာကလည်းထူးခြားတယ်လို့ဆိုပါတယ
်ဒီနယ်ဖွဲ့စည်းပုံလို့ပြောလို့ဆိုတော့ဟိုးရင်ကဆိုမစင်စားအပ်တဲ့အရာပေါ့လေမစင်စားရကြဘူးစင်စားထားတဲ့လူရှိရင်တောင်မှထုတ်ပြီးတော့မပြောရကြဘူးပေါ့လေအခုကတော့ပုံပေါ်လည်းဆွေးနွေးပြီးတော့ပုံပေါ်လည်းငင်းခုံရတယ်ဆွေးနွေးတဲ့နယ်ဆိုတာတော့အကုန်လုံးကတော့ဒါလက်ခံသွားပြီဆိုတဲ့သဘောပေါ့နော်နောက်ထပ်အသေးစိတ်တွေဆက်လာလိမ့်မယ်ပေါ့
ဒါပေမဲ့တချို့သုံးသက်သူတွေကတော့အခုတစ်ခေါက်ရခဲ့တဲ့သဘောတူချက်တွေကအရင်ပြည်တော်စုသဘောတူစာချုပ်အပိုင်း1နဲ့2မှာသဘောတူပြီးသားတွေကို90ရာခိုင်နှုန်းလောက်ပြန်ကူးရေးထားသလိုဖြစ်နေတာမို့တိုးတက်မှုတွေကနှေးကွေးလွတ်နေလို့ဝေဖန်ကြတယ်လည်းရှိနေပါတယ်ခင်ဗျာကျွန်တော်ဝင်းမြတ်ပါ